ဒီမကတဲ့ပါတီကိုစားပြုသမရအောင်ရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့အမှုရန်ချယ်ပရိုင်မရီမှာတော့ဗမုံပြည်နယ်ထဲလူတော်မှဘာရီစင်တာကပ်ပြီးအနိုင်ရသွားပါတယ်။ဒေတာစင်တာကထောက်ခံမဲ့26ရာခိုင်နှုန်းရပြီးအင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဟောင်းဖီတ်ဘူတီဂျက်စ်က24ရာခိုင်နှုန်းရပါတယ်။မင်းနီဆိုတာပြည်နယ်ထဲလူတော်မှအင်းနီဂလိုဘူရှာကတင်မမထားတဲ့အချိန်ကြီးကောင်းခဲ့ပြီး20ရာခိုင်နှုန်းနဲ့တတိယလိုက်ပါတယ်။မက်ဆာချူးဆက်ပြည်နယ်ထဲလူတော်မှအဲလစ်ဇဘက်ဝါရန်က9ရာခိုင်နှုန်းနဲ့သတို့တော့ဒုတိယသမရအောင်ဂျိုးဘိုက်တန်ကတော့ရှိရာကနေနံပါတ်5နေရာပဲရခဲ့ပါတယ်။ဒီနောက်အောက်ဘက်ဟာဒေါ်နယ်ထရပ်နဲ့သမ္မတတက်တန်အဆုံးသတ်စီဖို့ညှိနှိုင်းဖြစ်တယ်လို့မစ္စတာဆန်ဒါစ်ကပြောပါတယ်။ဘယ်သူပဲသမ္မတလောင်းအကြည့်ရွေးကောက်ခံရပါစေကျွန်တော်တို့အားလုံးအတူတူညီညွတ်ကြမှာဖြစ်ပြီးနိုင်ငံတိုင်းမှာအန်ဒရယ်အကြီးဆုံးသမ္မတကိုအနိုင်ယူမှာဖြစ်ပါတယ်လို့လည်းမစ္စတာဆန်ဒါစ်ကပြောပါတယ်။2020ခုနှစ်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာရီပလီကန်ပါတီကလက်ရှိသမ္မတဒေါ်နယ်ထရပ်နဲ့ဆင်ခြင်ဖို့အတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းကိုပါတီတွင်းမှာ primary နဲ့ caucus နယ်ပြည်ပွဲတွေလုပ်ပြီးရွေးချယ်နေကြတာပါ။ပထမဆုံး Iowa caucus ပြီးတဲ့နောက်အခု New Hampshire primary အဲဒီနောက်ကေဖော်နာ22ရက်နေ့မှာ Nevada caucus နဲ့29ရက်နေ့မှာ South Carolina ပြည်နယ် primary ရွေးကောက်ပွဲတွေဆက်ကျင်းပမှာဖြစ်ပါတယ်။